ထောက်ဆက်ခုနှစ်ကိုညင်ချရင်နှစ်အဖြစ်တမျောမှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်ချိန်မှာပဲတမရောကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှာတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ညင်ချရင်နှစ်အမှန်တကယ်ဖြစ်ဖို့ဆိုရင်အစိုးရတမရောတိုင်းရင်းသားလက်နက်ကန်အဖွဲ့တွေကြားစစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့အားလုံးပါ ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြည်ပြည်ပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပါအလေးနက်ထားပြောဆိုထားတာပါ။နှစ်တက်ကူဆူတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်ရေးတွေကိုအကောင်အထည်ဖော်ဆောင်ရွက်နေပြီးနိုင်ငံသူနိုင်ငံသားတွေအတွက်ရလဒ်ကောင်းတွေဖော်ဆောင်နိုင်မဲ့2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်မျှော်မှန်းထားတယ်လို့မိန့်ခွန်းပြောထားပါတယ်။တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းငြိမ်းချမ်းရေးဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးရအောင်ကြိုးစားသွားကြဖို့နိုင်ငံကိုနှစ်တက်မှာတိုက်တွန်းထားပါတယ
်။ဒီနိုင်ငံသားအားလုံးပါနေတော့နိုင်မဲ့2019နှစ်မှာလည်းကျော်လွန်နိုင်မှာစီးလို့စစ်မှုကောင်တောင်းပါတယ်။နောက်တစ်ခုကလည်းငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးအရေးကြီးပါတယ်။တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်မှာဖြစ်ပါတယ်။ဒါကြောင့်အဲဒီခုနပြောတဲ့ခွန်အားတွေနဲ့တူငြိမ်းချမ်းရေးလည်းကြောင့်ကြိုးစားသွားကြဖို့လည်းစစ်မှုကောင်တောင်းပါတယ်။
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချင်မျိုးသားများအတိုင်းပင်ခံအဖွဲ့ရဲ့အတွင်းမှုဦးလဘန်ထန်အောင်ကပြောပါတယ
်။ကာကွယ်ရေးဦးစည်းချုပ်ကလည်းအဲ့လိုမင်းကြီးပြောထားတယ်နိုင်ငံတော်တမန်တော်ကျောထားစတော့အကုန်လုံးစိတ်တူကိုယ်ပေါ်နဲ့စီလုံးနဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကောင်းတယ်ပြောသွားမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားလည်းနဲ့တိုင်းအခွင့်အရေးဒီဒီလိုမျိုးတွေအားလုံးစီစီလုံးလုံးနဲ့စီမံတဲ့ပရောဂျက်ပြီးတော့စီတည်ဆောက်တဲ့ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါအတူတူပြောတဲ့ဒီ main point ပေါ့နော်အဲ့အတိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်ပြောရတယ်အဲ့လိုသုံးသပ်ပါခင
်ဗျ။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်ကမြမငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့သူ့အမြင်ခုလိုပြောပါတယ်
။ဒီနှစ်မှာအစိုးရပိုင်းရောတပ်မတော်ပိုင်းရောဟိုတော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းနဲ့ဖြစ်နေဆိုပြီးပြောတာဖြစ်မှာပါ။ဒါပါပဲငင်းငင်းကြိုးပန်းနေလို့ဆိုတော့ဒါကျွန်တော်ကြိုးစားမှာဖြစ်ပါတယ်။ဒီပန်းစားမှာလည်းပဲသူတို့အဖြစ်နိုင်ဆုံးညီနိုင်ဖို့ပေါ့နော်။လုံမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဟိုနှစ်ဖက်စလုံးကပေါ့နော်ဖြစ်နိုင်ဆုံးရှိတဲ့ကိစ္စတွေကိုလုပ်မယ်။ဟိုဖတ်နိုင်လောက်အကုန်ကျော်ပြီးရမယ်ဆိုတော့မထင်ဘူးဒီနေ့သမားကြီးဦးထင်ကျော်ရဲ့ညောင်မလေးတို့ဒီနေ့ထမ်းလာတယ်ဒီလေကောင်းဒီလေဝါနေပါပဲ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကချင်ကိုရောက်လာတော့ကကိုယ်တိုင်တွေ့ဆုံပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်လို့ကချင်တွေရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဦးလဘန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မရောအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေတိုင်းရင်းသားလည်းနဲ့ကိုင်တွေကယုံကြည်မှုရရှိဖို့ဆိုတာအင်မတန်မှဟိုသိခဲ့တယ်ပေါ့နော်။အဲဒါကြောင့်မလို့ငြိမ်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းကျိုးပေါ်မယ်။မေတ္တာစေတနာထားရနော်။ဒီရှင်ရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့ဒီဘောသားကြီးကြီးထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပြည်နိုင်ငံရေးညီလာရန်ဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါပြစ်ခတ်တဲ့ခဲမှုတွေလည်းရပ်ဆိုင်လာမယ်အယုံနေလာမယ်ကျွန်တော်တို့ကအဲ့လိုအထုံးတက်တယ်မဟုတ်လို့ရှိရင်တော့ဟိုမှာညီချင်းရဲ့ညီလာခံတက်ရောက်တဲ့လူလည်းတက်ရောက်ဖြစ်ချင်ရဖြစ်ကုန်ပြစ်ခတ်တဲ့ခိုက်ဆိုတော့ဒီညီချင်းရဲ့ process အောင်မြင်လာဖို့ဆိုတာကတော့ဘယ်လိုပြောမလဲအရန်အလောင်းဝေးလေးတွေလို့ကျွန်တော်ကအဲ့လိုမြင်နေလေ
စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြာခဏတွေ့ဆုံမှုတွေနဲ့အတူအမြင့်သုံးသက်ချက်ဖလှယ်တာတွေကိုလှုပ်တင်တယ်လို့လည်းဦးဆိုင်ညွန့်လင်ကအကြံပြုပါရယ်မကြခင်မှာတော့27ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး MCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော MCA အပြည့်ရစာချုပ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြဆဲလည်းဖြစ်ပါရယ်ရှင်